မြန်မာနိုင်ငံလူခွင့်ရေးခြေနေဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုထောက်ခံမဲ98မဲ၊ကောက်ကွယ်မဲ25မဲ၊ဂျားနေမဲ63မဲနဲ့ကုလသမဂ္ဂဒုတိယညီလက်ခံတတိယကော်မတီမှနိုဝင်ဘာလ27ရက်တောက်ကြနေ့ကအတည်ပြုလိုက်ပါတယ်။လူခွင့်ရေးခြေနေတိုးတက်ဖို့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုအတိအမှတ်ပြုတဲ့အချိန်ထဲမှာပဲမထူးသဖြင့်တော့ရခိုင်ပြည်နယ်ဘက်မှာကုလသမဂ္ဂကရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ထဲမှာအဓိကထောက်ပြထားတာပါ။ဒီလိုမျိုးကုလသမဂ္ဂကရိုဟင်ဂျာလို့ခေါ်ပေါ်သုံးဆွဲတာဟာဒီအရေးကြီးတဲ့ကိစ္စရပ်ကိုအကင်အတွက်ဖြေရှင်းတဲ့နေရာမှာအတားအဆီးပဲဖြစ်စေမယ်ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ဦးကျော်တင်ကအပြင်းထန်ကန့်ကွက်ပြောဆိုပါတယ်။ဒီဆုံးဖြတ်ချက်ကိုဥရောပသမဂ္ဂ EU ကကမကထပြုပြီးတော့မူကြိုင်းရေးဆွဲတာဖြစ်ပြီးအထူးထင်ကြီးလာကမှာဆက်ပြီးတော့အတည်ပြုရမှာပါ။ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတရားဆွေးနွေးတာတွေဆုံးဖြတ်ချက်ချတာတွေကိုဆက်မလုပ်တော့ဘူး။သမရဥသိန်းစိန်အပါအဝင်မြန်မာဆွေးရတာဝန်ရှိသူတွေကတိုက်တွန်းတောင်းဆိုထားပါတယ်။